အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီနေ့သမ္မတအီမန်နိုမက်ခရွန်တို့ကစစ်မှုထမ်းအုပ်တွေကိုဂုဏ်ပြုချီးကျူးပြောဆိုကြတယ်လို့မဟာမိတ်နိုင်ငံတွေအကြားပူးပေါင်းဆောင်ရွက်မှုကိုလည်းအထူးဖော်ပြပြောဆိုကြပါတယ်။နာဇီတွေကိုအနိုင်ရတဲ့အချိန်တွေရောက်သွားစေပြီးနောက်ဆုံးမှာဒီကြက်ကပါစီကြီးကိုအဆုံးသတ်နိုင်ခဲ့တဲ့ဒီဒေးကန်တက်တိုက်ပွဲ85နှစ်ပြည့်အထိမ်းအမှတ်ပြောတဲ့နိုင်ငံတွေထဲမှာအဲ့လိုပြောဆိုသွားကြတာပါ။အခမ်းအနားကိုစာဆုံးအမေရိကန်တပ်ဖွဲ့ဝင်9000ကျော်မြှုပ်နှံထားတဲ့ကိုဗီဆူအမေရိကန်ကနော်မန်ဒီအမေရိကန်သင်းတိုင်းမှာဒီကနေ့ကျင်းပတာပါ။ဒီကတတဲ့ပွဲဟာဥရောပအတွက်ရောကမ္ဘာကြီးရဲ့အနာဂတ်ကိုပါကြောင်းလင်းသွားစေခဲ့တယ်လို့သမ္မတမက်ခရွန်ကဆိုပြီးအသက်ဆုံးသွားသူတွေနဲ့ပြင်သစ်လွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့သူတွေကိုဂုဏ်ပြုပြောဆိုပါတယ်။သမ္မတမက်ခရွန်ကသူ့မိန့်ခွန်းကိုပြင်သစ်လို့ပြောတာဖြစ်ပေမဲ့တစ်ချက်မှာတော့သူ့နောက်မှာထိုင်နေတဲ့စစ်မှုထမ်းအုပ်တစုပဲတည်းပြီးအင်္ဂလိပ်လိုကြောင်းပြောသွားပါလိမ့်မယ်။ကျွန်တော်တို့ရဲ့လွတ်လပ်မှုအတွက်ကမ္ဘာကြီးရဲ့ကျေးဇူးတွေကျွန်တော်တို့မှတင်ရှိနေတာသိပါတယ်။ကျွန်တော်နိုင်ငံကိုသာကျေးဇူးတင်ရှိပါကြောင်းပြောကြားလိုပါတယ်လို့သမ္မတမက်ခရွန်ကစစ်မှုထမ်းအုပ်တွေကိုပြောပါတယ်။မြန်မာပြောပြီးတဲ့နောက်သမ္မတမက်ခရွန်ကအမေရိကန်စစ်မှုထမ်းအောင်9ဦးကိုပြင်သစ်နိုင်ငံရဲ့ Legend of Honor ဂုဏ်ပြုဆောင်ပွဲတစ်စိတ်ပေးရခြင်းဖြစ်ပါတယ်။သမ္မတထရမ့်ကလည်းသူတို့ညီကိုတော်တွေအတွက်သူတို့နိုင်ငံတွေအတွက်လွတ်လပ်မှုရှင်သန်နိုင်ရေးအတွက်အသက်ဆုံးသွားသူတွေဆိုပြီးမိန့်ခွန်းထဲမှာဂုဏ်ပြုပြောဆိုသွားပါတယ်။